ဥမ္မာမောင်ခမရဒီလက်ရှိအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားကုန်တွဲမှုနဲ့ယင်းနှိမ့်နှံမှုတွေတိုးတက်ရေးပေါ့ဗျာဆောင်ရွက်တဲ့လုပ်ငန်းတွေပတ်သက်လို့ဘယ်လောက်များသိပါလဲခမရ
ဒီဩဂုတ်လတုန်းကပေါ့နော်ဒီအမေရိကန်နိုင်ငံဆိုင်ရာကုန်တွဲရေးသမ္မတကြီးပေါ့နော်မိုက်ကယ်ဖရိုမန်လာသွားပါတယ်အဲ့တော့လည်းကျွန်တော်တွေးလိုက်ပါတယ်ဒီနောက်မှာတော့ကျွန်တော်တို့ဒီလူ့သမားဝန်ကြီးဌာနနဲ့ပူးတွဲပြီးတော့အခြေခံလူ့သမားခွင့်ပြုတိုးတက်လာအောင်ဒါစီးပွားရေးကောင်းမွန်လာလုပ်မယ်ဆိုတဲ့အခြေညာချက်ပူးတွဲထုတ်သွားတာကိုတော့ကျွန်တော်သိပါတယ်အဲနောက်ဆုံးအောက်တိုဘာလ10ရက်နေ့တုန်းကတော့ Washington DC မှာတို့ဒီတော်တူညီမှုနဲ့ပတ်သက်လို့ရှေ့လုံကနေဘယ်လိုလုပ်မယ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့ပံပိုးကူညီမဲ့လူတွေနဲ့ပတ်သက်လို့အစည်းအဝေးလုပ်တယ်ဆိုတော့ကျွန်တော်သတင်းကြေညာချက်အရသိလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမောင်အဲ့ဒီ Washington DC မှာကျင်းပတဲ့ပွဲမှာဒီသက်ဆိုင်ရာအလှူရှင်နိုင်ငံတွေပါတာပေါ့ခင်ဗျာ Australia ဥရောပကော်မရှင် Japan Netherlands Norway Sweden စသဖြင့်ပေါ့နော်နောက်တစ်ခါအဲ့ဒီအစည်းအဝေးပွဲကို ILO နိုင်ငံတကာအလို့သမားဖွဲ့ချုပ်တို့ကမ္ဘာပန်းတို့ဒါတည်းတက်ကြရယ်ခင်ဗျာဒါပေမဲ့အဲ့ဒီပွဲကိုဥမ္မာမောင်တို့မြန်မာနိုင်ငံအလို့သမားသမဂ္ဂအဖွဲ့ချုပ်ကိုတော်လကောင်မြန်မာအစိုးရအလို့သမားအလုတ်ကိုင်းတဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနကိုတော့မဖိတ်ဘူးလို့ပြောလို့အဲ့ဒါဟုတ်လားခင်ဗျာ
အာဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဗောနော်ဒီမြန်မာနိုင်ငံအလို့သမားတွေအတွက်ကိုအကျိုးရှိအောင်လုပ်မယ်ဆိုတဲ့ကိစ္စဖြစ်တာကိုနောက်တစ်ခါလက်တွေ့လုံနေတဲ့ဒီမြန်မာနိုင်ငံအလို့သမားအလုတ်ကိုင်းရှာဖွေလုပ်ငန်းကဒီကျွန်တော်ဝန်ကြီးဌာနကကိုယ်စီလင်ရတော့မပါတဲ့ပြင်ကိုဒီကျွန်တော်တို့ကဝေးနေတယ်ဗောဗျာဆိုရင်ဒီ International Trade Union Confederation ဗောဒီ IPUC ဆိုတဲ့ပြည်ပစံလုပ်သမားသမဂ္ဂရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီ ILO တခုတည်းနဲ့မပြီးပါ ILO ဆိုတာကအလို့ရှင်လုပ်သမားအစိုးရဆိုတာဖြစ်တယ်အခုပြောနေတာကအလို့သမားအခြေခံခွင့်အရေးတွေတိုးတက်လာအောင် Labor Rights ကိုတည်တည်ကြဲကြဲပြောနိုင်တာကလေဘာနဲ့လုပ်တဲ့လူတွေပဲဒါကြောင့်မလို့ကျွန်တော်ကတော့ဒီလူ့သမားကိုယ်စားလှယ်တွေပါဖို့လိုတယ်နောက်ထပ်တစ်ခါကျွန်တော်ဒီမြန်မာပြည်မှာရှိတဲ့လူ့သမားနဲ့ပတ်သက်တဲ့ဥပဒေပြုနေတဲ့ဟာကိုလက်တွေ့ကိုလုပ်နေရတဲ့လူ့သမားဝန်ကြီးဌာနပုဂ္ဂိုလ်တွေပါတဲ့နဲ့
ဟုတ်ကဲ့ဦးမောင်မောင်တို့ဒီမြန်မာနိုင်ငံကိုယ်စားလှယ်တွေပါမယ်ဆိုရင်ရောဘာတွေပြောနိုင်မလဲခင်ဗျာ
ဒီလူ့သမားဝန်ကြီးဌာနကိုယ်စားလှယ်ပိုင်းတော့တို့ပြောနိုင်တာများရှိပါဥမာဥပဒေပြင်တဲ့ကိစ္စပေါ့နော်မကြသေးခင်ကပဲတို့တော်ကအတည်ပြုလိုက်တဲ့ဒီတရားရုံးကချမှတ်ထားတော့မလိုက်နိုင်ဘူးဆိုရင်ဥပဒေချိုးဖောက်ရင်ဘယ်လောက်ပြစ်ဒဏ်ပေးမယ်ဆိုတဲ့ကိစ္စမျိုးဒါမျိုးတွေကိုလည်းကျွန်တော်တို့လက်တွေ့လုပ်နေလို့တင်ပြတာရေးပြရတာရှိတယ်ဒီပြင်ကျွန်တော်လူ့သမားအလို့ရုံစစ်ဆေးဥပဒေဌာနမှာဆိုရင်လူအင်အားနည်းနေတယ်ဒါကိုဘယ်လိုလုပ်မြင့်တယ်မလဲဆိုတဲ့ကိစ္စသင်တန်းတွေဘယ်လိုပေးမယ်ဆိုတဲ့ကိစ္စအဲ့လိုမျိုးတွေကိုကျွန်တော်လူပုံကြီးဌာနအနေနဲ့လက်တွေ့တင်ပြလို့ရမယ်သူတို့ရဲ့အခက်အခဲတွေကိုသိမှသာလျှင်လက်တွေ့ကူညီတဲ့ခါမှာကျွန်တော်အားလုံးတို့အကျိုးရှိမယ်နှိမ့်မို့ရင်ခုတ်ရတခြားပေါ့နော်ကျွန်တော်တို့ကဒီဆေးပေးတာတခြားဆိုတာမျိုးဖြစ်မှာဆိုတော့ကျွန်တော်တို့စိတ်ပူတယ်တခြားနိုင်ငံတွေမှာလည်းမြင်ခဲ့ရပါတယ်ဒါကြောင့်မဖြစ်အောင်ကျွန်တော်ကတင်ပြနေတာ
ဟုတ်ကဲ့အခုဒီအလုတ်ရှင်အလုတ်သမားကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာပုဂ္ဂလိကအလုတ်ရှင်တချို့ကိုတွေ့ဆုံတဲ့အခါမှာသူတို့ကပြောတာတစ်ဖက်မှာဒီအလုတ်သမားတွေကအခွင့်အရေးတောင်းတာတွေကအယမ်းများတယ်ဆိုတာမျိုးပြောတယ်ခင်ဗျာဥမာအမြင်ရဆိုရင်ရောမြန်မာပြည်ကအလို့သမားတွေဆက်ယုံအလို့ယူနေမှာစာနာပြနေကြတာဟာသူတို့အခွင့်အရေးကိုလိုအပ်တဲ့အတိုင်းတောင်းနေလားဒါမှမဟုတ်လိုအပ်ထားတဲ့ပိုတောင်းနေတာလားလက်ရှိနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေနဲ့ရောလက်ရှိအလို့သမားတွေအပေါ်မှာသူတို့ရဲ့ပြုမှုကျင့်ကြံဆက်ဆံနေပုံဥမာဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်ကတော့အလို့သမားတမက်ကတွေ့ရမှုဖြစ်တဲ့ကြောင့်အလို့သမားတွေပဲအနေထားကိုကျွန်တော်သင်ပြမှာပေါ့နော်ဒီနေ့ပေါ့နော်ဒီနေ့ဖြစ်နေတဲ့ဟာဆိုရင်ကျွန်တော်တို့ new way အထက်ချုပ်ဆက်ယုံဒါကကိုရီးယားလိုမျိုးပိုင်တဲ့ဆိုင်ုံပါပေါ့နော်မနေ့ကသူကအလုပ်သမားတွေကိုပေးမဝင်ဘူးနောက်ထပ်တစ်ခါကျွန်တော်စူပါဗိုက်ဆာဆိုပုဂ္ဂိုလ်တည်းလည်းလူမသားမက်ကအလုပ်မရှိဆိုတဲ့သဘောထားနဲ့ဆန္ဒပြတယ်လို့ပြောတယ်ဘာလို့ဖြစ်ရတာလဲစူပါဗိုက်ဆာနဲ့ဆန္ဒပြတယ်တမက်ကမလို့ချင်းလို့ပြတယ်ဒါပေမဲ့ဘာကြောင့်ဖြစ်တာလဲဆိုတော့ဒီလူဒီလာစာမရှင်းနိုင်ဘူးလွန်ခဲ့သော၄လလောက်ကအစိုးရကနေချမှတ်လိုက်တဲ့တင်းတင်းတွင်တွင်ကိုအလုပ်မစင်းရဘူးတင်းတင်းတွင်ကိုတပတ်မှ၆ရက်လုပ်ပြီးတော့နားဖို့လိုတယ်ခွန်ရဲမြောက်နေကိုလေသူကကအပြည့်ပေးရမယ်ဆိုတဲ့ကိစ္စကိုသူက back ပေးနေပါဗျာနောက်ပြန်ကျွန်တော်ပြန်ပေးရမယ်ကိစ္စမပေးနိုင်ဘူးဖြစ်နေတယ်အဲ့တော့သူကအော်တိုဘာလ9ရက်နေ့ကပေးမယ်လို့ပြောတယ်မပေးပြနိုင်ဘူးနောက်တစ်ခါအော်တိုဘာလ10ရက်နေ့မှာပေးမယ်လို့ပြောတယ်မပေးပြနိုင်ဆိုတော့နောက်သူ့မှာပတ်စံမရှိလို့ပြောတော့ဒီလူငယ်တွေကအလုသမားကိုယ်စားလှယ်တွေကဖလိုင်းတရားဒီခံပြေးရုံးကိုသွားပါတယ်သွားတဲ့အခါမှာဒီလူကတော့သူ့ password ယူထားလိုက်ပါသူမပြေရှင်းနိုင်လို့ပြောတယ်နောက်ထပ်တစ်ခါသူကပြေရှင်းပေးမယ်လို့ပြောတယ်ဆိုတော့အလုရှင်နေဘက်ကနေပြီးတော့ပေါ့နော်တေးချာစီမံချက်တွေလည်းမလို့စားဘူးဒါတွေကကျွန်တော်တို့လက်တွေ့မှာဖြစ်နေတဲ့အနေအထားပေါ့နော်ဒါဥပမာတစ်ခုပေးတာပါအဲ့တော့မကြာခင်ကလည်း Master Sport ဆိုတဲ့ကိုရီးယားပိုင်ကုမ္ပဏီကနေပြီးအလုပ်ရှင်ထွက်ပြေးသွားတယ်အစိုးရကပဲတာဝန်ယူပြီးတော့ဟာလေးလံပြစ်ပြီးပြန်ရောပေးရအားလုံးကြားနေကြပါတယ်ဆိုတော့အဲ့ဒီဟာတွေကိုလည်းလူသမားတွေအခွင့်အရေးတောင်းတယ်တောင်းတယ်ပဲပြောနေတဲ့ပုံစံတွေကတော့စဉ်းစားဖို့တင့်တယ်လို့ကျွန်တော်ထင်တယ်လူအားကကအခုတည်းထိပေါ့နော်အခြေခံလူအားကကိုတလောက်ကျပ်2000ပဲပေးနေတယ်မဟုတ်ပါဘူးဗျာတသိန်းလောက်ထုတ်တယ်လို့ပြောမယ်ကျွန်တော်ပြန်တင်ပြချင်ပါတယ်ဒီဝင်းလောက်ထုတ်တယ်ဆိုတာကအခြေခံလုံအားကက4000ရတယ်ဗျာအချိန်ပိုလုံအားကက4000လောက်ရတယ်ဆိုဒီလူဒီအချိန်ပိုမရှိမဲ့နဲ့သမင်းစားလို့မရတော့ဘူးဆိုတော့အဲ့ဒါမျိုးဖ ဖြစ်တယ်ကပြည်ပဆိုင်မှာမရှိတော့ဘူးဗျာအဲ့ဒါမျိုးကိုကျွန်တော်အလို့ရှင်တွေကိုလည်းကျွန်တော်ပြန်စဉ်းစားစီခြင်းနဲ့ပြီးတော့အခြေခံလုခ္ခကိုကျွန်တော်တို့ကထိုက်တဲ့အတိုင်းတာတစ်ခုဒီပေါ့ဗျာပေးထားပြီးတဲ့နောက်မှာအကျေ၍ဖယ်ရီဘိုးဆိုရင်ဖယ်ရီဘိုးကိုပြန်နှုတ်သမင်းစားတယ်ဆိုရင်သမင်းစိတ်ကိုပြန်နှုတ်ဆိုတာမျိုးကိုဖြစ်ဖို့ကောင်းပါတယ်နှုတ်မယ်ကျွန်တော်အခြေခံလုခ္ခလားစာကတအားနေတယ်အဲ့ဒီပေါ်မှာ over time ဒီမလုံမနေရဆိုတော့ကျွန်တော်လူမျိုးက over time မရှိရင်မနေတတ်တဲ့လူမျိုးဖြစ်သွားပြီးတော့ကိုယ့်ကိုယ်ကိုတိုးတက်အောင်တရင်စာဖတ်ချင်လည်းမရှိတော့ဘူးမိသားစုအချိန်လည်းမရှိတော့ဘူးလူတိုင်းအလိုလိုရမယ်ဆိုအနေထားပြီးတော့အလုပ်ချိန်ကလည်းတနေ့ကို၈နာရီတည်းကြော်လာအနေထားဖြစ်တဲ့ခါကျလူတွေကြမ်းမာရေးချလာတယ်ဆိုအဲ့အနာမျိုးတွေမဖြစ်အောင်ကိုတော့လောကကူတော့ပေးပစ်နေပြီးတော့နောက်တစ်ခါစိတ်ုံတွင်းမှာကျွန်တော်တို့ကဒီအခြေကလုံငန်းဝင်အန်ဒီကာကိုရေးပေါ့နော်ဥမာဘဲမွေးတွေချုပ်ရတဲ့စိတ်ုံမှာဆိုနှုတ်ခမ်းကာတဲ့ကိစ္စတော့ဟလာဒီအမုံမွားတွေကာကွယ်အောင်ကျွန်တော်တို့ air condition ကိုတပ်ပေးပြီးတော့ဒီကလေးတွေကိုကျွန်တော်တို့ကဘာကြောင့်နှာခေါင်းလိုဆွတ်တယ်ဆိုတော့ပညာပေးတဲ့ကိစ္စမျိုးတွေလုပ်ပေးဖို့ဆိုတာတွေကလည်းကျွန်တော်တို့ဘက်ကတော့ကျွန်တော်ပြန်တင်ပြတယ်အများကြီးရှိတဲ့အတွက်ကြောင့်နှစ်ဦးနှစ်ဖက်ပေါ့ဗျာသူအစိုးရကနေပြီးလုံသမားအဖွဲ့အစည်းတွေဖွဲ့ဖို့ခွင့်ပေးထားပြီးဖွဲ့ထားပြီးဒါဒီလုံသမားကိုယ်စားလှယ်ချင်းနဲ့ထိုင်ပြီးတော့ဆွေးနွေးတဲ့အနေအထားမျိုးရောက်ရင်တော့ကျွန်တော်အားလုံးအဆင်ပြေမယ်လို့ကျွန်တော်ပြန်တင်ပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥမောင်ကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ